ရှိတော့အာရှနဲ့ပစိဖိတ်ဒေသနိုင်ငံတွေဟာသူတို့ရဲ့အသက်မွေးဝမ်းရပ်တည်မှုနဲ့ကုသရာဝယ်မှုတွေမှာတောင်တရုတ်ပင်လယ်ပြင်လွတ်လပ်တဲ့ရေကြောင်းသွားလာမှုအပါအဝင်ဒေသတွင်ပင်လယ်သမုဒ္ဒရာတွေနဲ့မြစ်ချောင်းတွေကိုပြီးခိုနေကြတာဖြစ်ပြီးဒီလိုရေကြောင်းသွားလာမှုတွေမှာလုံခြုံရေးအရာချင်းချောင်းမှုတွေတိုးလာနေတယ်လို့ဩစတြေးလျနိုင်ငံကြားရေးဝန်ကြီးတန်နီဝေါင်းကပြောဆိုသွားတာပါဒါကြောင့်ဩစတြေးလျနဲ့အာဆီယံနိုင်ငံတွေကြားရေကြောင်းလုံခြုံရေးဆိုင်ရာသဘောတူညီချက်ပူးပေါင်းဆောင်ရွက်မှုတွေမှာနောက်ထပ်ဩစတြေးလျဒေါ်လာတန်60ကျော်အမေရိကန်ဒေါ်လာနဲ့ဆိုရင်တော့တန်40ကျော်ထပ်တိုးသုံးစွဲသွားမယ်လို့ဩစတြေးလျအာဆီယံအထူးထိပ်သီးဆွေးနွေးပွဲစတင်တဲ့ဒီနေ့ကနေမှဝန်ကြီးဝန်ကကြေညာသွားပါတယ
်။ So Australia is working with ASEAN to increase resilience to coercion and to ensure waterways that serve us all.
ရန်လိုချင်းချောက်မှုတွေပို့ပြီးတော့ကြံ့ကြံ့ခံကာကွယ်နိုင်မှုနဲ့ကျမတို့အားလုံးမိခိုးအသုံးပြုနေတဲ့ရေလမ်းကြောင်းတွေဆက်ပြီးတော့တည်ရှိနေမှုအတွက်အာဆီယံနိုင်ငံတွေနဲ့အတူဩစတြေးလျကပူးပေါင်းဆောင်ရွက်နေပါတယ်။လာမယ့်၄နှစ်အတွင်းဒီလိုပူးပေါင်းဆောင်ရွက်မှုတွေအတွက်နောက်ထပ်ဩစတြေးလျဒေါ်လာ64တန်းတိုးမြင့်သုံးဆွဲသွားမယ်ဆိုတာကိုဝမ်းမြောက်ဝမ်းသာအသိပေးလိုပါတယ်။ဒီထဲမှာတန်း40ကတော့ဩစတြေးလျရဲ့အရှိတောင်အာရှရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးသုံးစွဲဖို့ဖြစ်ပါတယ
်။အခုလိုကြေညာလိုက်တဲ့အပေါ်တောင်တရုတ်ပင်လယ်ပြင်မှာတရုတ်နဲ့နေမြေပိုင်ဆိုင်မှုအငင်းပွားနေကြတဲ့မလေးရှား၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေအပြင်အင်ဒိုနီးရှားကလည်းကြိုဆိုခဲ့ပါတယ်။ဒေသတွေမှာမဟာဗျူဟာအရအရေးပါတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့ရန်လိုမှုတွေတိုးလာနေတယ်လို့ဒီနိုင်ငံတွေကပြောဆိုထားတယ်လို့ပြည်내ခုခံကာကွယ်ဖို့ကြိုးစားနေကြတာလည်းဖြစ်ပါတယ်။ဒီကနေ့ဒီဘာလတုန်းကတော့ဖိလစ်ပိုင်နဲ့ဩစတြေးလျနိုင်ငံပူးပေါင်းပြီးတောင်တရုတ်ပင်လယ်ပြင်ထဲမှာရေကြောင်းနဲ့လေကြောင်းပူးတွဲစီးလေ့ကျင့်မှုတွေပထမဆုံးချိန်ကျင်းပခဲ့ပါတယ်။ဒေသတွင်းလုံခြုံရေးချင်းချောက်မှုဖြစ်ပြောဆိုရမှာဝန်ကြီးပန်နီဝေါအနေနဲ့တရုတ်နိုင်ငံကိုနာမည်တက်ပြောဆိုတာမျိုးမလုပ်ပေမဲ့ပြည်ပခန့်တွေဖြစ်အောင်လုပ်နေတဲ့သူတွေကိုအားလုံးစုစည်းမှုအားနဲ့အထူးရောက်ဆုံးတုံ့ပြန်သွားကြရမှာဖြစ်တယ်လို့ထိပ်သီးဆွေးနွေးပွဲအပြင်ပန်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးInric Manalo နဲ့တည်တံ့တွေးဆောင်ချိန်မှာပြောဆိုသွားပါတယ
် The stakes are clear. We know that a major conflict in our region would be devastating to our communities and economies. That's the terrible.
ကျမတို့မဖြေရှင်းနိုင်ရင်ကြုံလာရနိုင်တဲ့အခြေအနေကရှင်းပါတယ်။အခုဂါဇာနဲ့ယူကရိန်းမှာဖြစ်နေတဲ့ဆိုးဝါးတဲ့ပြည်ပခန့်တွေကိုကြည့်ရင်သိနိုင်ပါတယ်။ကျမတို့ဒေသတွေမှာပြဿနာကြီးကြီးမားမားတစ်ခုဖြစ်လာရင်ကျမတို့လူမှုအတိုင်းဝိုင်းနေနဲ့စီးပွားရေးကိုထိခိုက်ပျက်စီးလာမှာပါ။ဒါကြောင့်ကျမတို့ဒေတာကိုဘယ်လိုပုံစံပုံဖော်ခြင်းတလဲဆိုတာကအားလုံးရဲ့တာဝန်ပါဒေတာရင်းနိုင်ငံတစ်ခုချင်းစီရဲ့ကိုယ်ပိုင်မျှော်မှန်းချက်တွေကိုအကောင့်ထဲပေါ်နိုင်စွမ်းရှိတဲ့ဘယ်နိုင်ငံတစ်ခုကမှလွှမ်းမိုးထိန်ချုပ်မှုမရှိတဲ့တည်ငြိမ်အေးချမ်းပြီးကျွယ်ဝတဲ့ဒေတာတစ်ခုဖြစ်ဖို့အားလုံးမှာတာဝန်ရှိပါတယ်
မတ်လ၄ရက်နေ့ကနေ၆ရက်နေ့အထိ၃ရက်ကြာကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲကိုဩစတြေးလျနိုင်ငံကအင်ရှင်ဖြစ်တဲ့မဲလ်ဘုန်းမြို့မှာကျင်းပတာဖြစ်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေအပြင်စီးပွားဆက်ဆံမှုကျိုးမြင့်ရေးရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးနဲ့တပ်ရှင်းစွမ်းအင်သုံးဆွေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးနေကြတာဖြစ်ပါတယ်ဩစတြေးလျနဲ့အာဆီယံကြားတရားဝင်ဆွေးနွေးပွဲမိတ်ဖက်နိုင်ငံတွေအဖြစ်တည်ရှိလာခဲ့တာ250ပြည့်တဲ့အချိန်မှာကျင်းပတဲ့ဒီအထူးထိပ်သီးဆွေးနွေးပွဲမှာအာဆီယံဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံတော့ပါဝင်ခြင်းမရှိပါဘူးစစ်တပ်အာဏာသိမ်းထားပြီးလက်နက်ကင်ဖိပခါတွေပြင်းထန်နေတဲ့မြန်မာနိုင်ငံကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအခုလိုထိပ်သီးဆွေးနွေးပွဲတွေမှာတက်ရောက်ခွင့်အာဆီယံကပိတ်ပင်ထားတာဖြစ်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲဩစတြေးလျရောက်မြန်မာတချို့ကလည်းစုဝေးပြီးစစ်ကောင်စီကိုအာဆီယံကအားပေးထောက်ခံတာတွေမလုပ်ဘူးတောင်းဆိုဆန္ဒပြခဲ့ကြပါရဲ့ရှင်